စီးရီးယားနိုင်ငံမှာရုရှားကစီးရီးလုဆောင်မှုတွေဆိုးရိမ်ဝင်ပြုမြင့်လာတဲ့ပေါ်မြောက်အတ္တလန္တိစာချုပ်နေတူးဖွဲ့အကြီးအကဲကဖြစ်တင်ဝေဖန်လိုက်ပါတယ်။စီးရီးယားတပုန်တွေကိုရုရှားကလေကြောင်းကနေတိုးမြင့်တိုက်ခိုက်နေတဲ့တစ်စီတစ်ပိုင်းဖြစ်ပယ်ထင်းတုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်ထပ်မှာပဲနေတူးအကြီးအကဲကပြောတာပါ။နေတူးကော်ဝေးဝန်ကြီးတွေရဲ့စီးရီးတစ်ခုကိုတပ်ဖို့ဘယ်လ်ဂျန်နိုင်ငံဘရပ်ဆဲလ်စ်မြို့ကိုနေရောက်လာချိန်မှာယန်စ်တူတန်ဘတ်ကပြောတာဖြစ်ပါတယ်။စီးရီးယားပြည်တွင်းစစ်မှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုကစီးရီးမှာအဓိကဆွေးနွေးတဲ့အကြောင်းအရာဖြစ်မယ်လို့ခန့်မှန်းကြပါတယ်။စီးရီးယားကိုလေကြောင်းကတိုက်ခိုက်တာမှာပါဝင်နေတဲ့ရုရှားတိုက်လေယာဉ်တွေဟာဒီသတင်းပတ်တွင်တူရကီလေပိုင်းတပ်တွေကိုချိုးဖောက်ဝင်ရောက်ခဲ့တယ်ဆိုတဲ့သတင်းကြောင့်ဒီကိစ္စကပိုပြီးအရေးကြီးလာနေတာပါ။တူရကီဟာအမေရိကန်ပြည်ထောင်စုရဲ့စစ်ဖက်မဟာမိတ်နိုင်ငံတစ်ခုဖြစ်ပါတယ်။နေတိုးအဖွဲ့ဟာအစင်းနှင်းရှိနေပြီးတူရကီနိုင်ငံအပါအဝင်မဟာမိတ်တွေအားလုံးကိုဘယ်လိုချင်းချောက်မှုမျိုးတွေကနေလဲဆိုကာကွယ်နိုင်စွမ်းရှိတယ်လို့စတိုတန်ဘတ်ကပြောပါတယ်။နေတူးဖွဲ့ရဲ့စွမ်းရည်လှုပ်ဆောင်နိုင်စွမ်းတွေကိုတိုးမြင့်ထားပြီးတူရကီနိုင်ငံနဲ့တောင်ပိုင်းဒေသတွေစီအပါအဝင်တပ်ဖွဲ့တွေလွတ်ဖို့နေတူးဖွဲ့ကလှုပ်ထားပြီလို့သူကဆိုပါတယ်။စီးရီးယားမှာရုရှားအနေနဲ့အပြုသဘောဆောင်ခန်းကဏ္ဍကနေပါဝင်မှုသူတိုက်တွန်းထားကြောင်းနေတူးဖွဲ့ကဝေးဝန်ကြီးများစီဝေးပြီးမှစတိုတန်ဘတ်ကသတင်းတော်တွေကိုပြောပါတယ်။